စပန်နိုင်ငံမာရော့ဒီအနှစ်50နီးပါးတည်တံနဲ့ထောင်ချခံခဲ့ရတဲ့လက်ဝဲသမားဟောင်းကိုအပြစ်မရှိဘူးလို့ဆုံးဖြတ်ပြီးတော့အမှုကနေတရက်သေးပြန်လွတ်ပေးလိုက်ပါတယ်။အသက်80ရှစ်နှစ်အရွယ်အီဝါအိုဟာကာမာရာဟာဒီ1968ခုနှစ်ကလူလုံးပြန်လူသတ်မှုနဲ့ဒီ1968ခုနှစ်မှာတည်တံချမှတ်ခံခဲ့ရတာဖြစ်ပါတယ်။ ဒီလူသတ်မှုမှာလုံးချန်တက်တဲ့ထောက်သားတွေတွေ့ရှိလာကြအမှုပြန်စစ်ဖို့2014ခုနှစ်မှာတရားရုံးကဆုံးဖြတ်ပြီးထောင်ကနေသူ့ကိုပြန်မလွတ်ခင်အထိသူဟာအချင်းထောင်မှာ46နှစ်ကြာနေခဲ့ရပါတယ်။ထောင်ကနေပြန်လွတ်ခဲ့ပေမဲ့လို့အမှုကနေတော့တရက်သေးမလွတ်တဲ့အတွက်သူ့မှာအပြစ်မရှိဘူးလို့ဆိုပြီးတော့အိုင်ဝါဟိုဟာကမာရာကဒီဒီဇိုင်းမဲ့ပြောဆိုခဲ့ပြီးတော့လူသတ်မှုကနေသူ့နာမည်ကင်းရှင်းအောင ကျောင်းမှာတက်တေ73ခုကိုလှုပ်ကြံပြတ်တာခဲ့တယ်ဆိုတဲ့အထောက်အထားတွေတွေ့ရှိတဲ့အတွက်သူ့မှာအပြစ်မရှိဘူးလို့ရှီဇိုကာခရိုင်တရားရုံးကဒီကနေ့မှာပဲဆုံးဖြတ်ချက်ချပါတယ်။ဒီအမှုအခုလိုနှစ်ပေါင်းကြာရှည်နေတဲ့အပေါ်မှာကျောင်းမှာလို့တရားရုံးကျောင်းနာဝဲကိုလာတဲ့အိုင်ဝါဝရဲ့ဒီအသက် 1966ခုနှစ်ကသူ့ဆရာနဲ့သူ့ဆရာရဲ့ဒီမိသားစုဝင်၃ဦးကိုတတ်ဖြတ်ပြီးတော့ဂျပန်မျိုးလယ်ကသူ့ရဲ့အိမ်ကိုမီးရှို့ခဲ့မှုနဲ့တေးတန်ချမှတ်ခံခဲ့ရတာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ပွဲပြီးနောက်ပိုင်းဂျပန်နိုင်ငံမှာတေးတန်ချမှတ်ခံရပြီးတော့အမှုက၁ရက်တေးလွတ်မြောက်ခဲ့တဲ့သူတွေထဲမှာသူဟာ၅ယောက်မြောက်ဖြစ်ပြီးတေးတန်နဲ့နှစ်အကြာဆုံးထောင်ချခံခဲ့ရသူလည်းဖြ